ကုလစနေနေ့စနေကစီစဉ်ကိုတင်ဆက်ပေးကြပါရယ်ကိုဗစ် -19 အရေးပေါ်အခြေအနေများထုတ်လွှင့်နေကြဒါရိုက်လီလိုင်းစီစဉ်စာသကဝိုင်းစနေကန်ကိုတော့မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်လူငယ်ဒေါက်တာရန်မျိုးသိန်းတို့နဲ့အတူကျွန်တော်အောင်လူစနေတင်ဆက်ပေးထားပါရယ်မင်္ဂလာပါခင်ဗျာဒီနေ့စနေကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောအကြောင်းနိုင်ငံတကာမှာဆူရီရဲ့ဥဆောင်မှုကိုစမ်းသပ်ဆင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါရဲ့ဆင်ခေါ်မှုကိုကမ္ဘာတစ်ဝန်းကဆူရီပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်။မြန်မာနိုင်ငံမှာရောကိုဗစ် -19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေတာတွေဟာအားရကျင်းတဲ့လောက်ဆရာအခြေအနေမှာရှိနေပါရဲ့လားဆိုတာတွေကို VO ရဲ့စနေနေ့စကားဝိုင်းမှာဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးပွဲအတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငယ်ဒေါက်တာရမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်။ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဝယ်သုံးသပ်ချက်တွေကိုဆွေးနွေးစေချင်ပါတယ်။ဒီပြဿနာကိုကန့်တွဲနေရမှာပေါ့လေတော်တော်များထောက်ပြတာရှိပါတယ်နိုင်ငံတကာမှာလည်းပြောတာတိုင်ပင်ပေါ့နော်ချိန်ကိုက်ဖို့ကအရေးကြီးတယ်ဟိုဥမာအမေရိကန်မှာဆိုရင်လည်းသမ္မတထရန့်နှစ်လလောက်ကြိုပြီးတော့အချိန်ရရတဲ့ပြင်မထားဘူးဆိုပြီးတော်ဝေဖန်ခံရတာရှိပါတယ်ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိတာကိုအတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေဆိုတော့ဟိုတခြားနိုင်ငံတွေတည်းဆိုင်ဒါတစ်ချိန်ထဲမှာချိန်ပိုရတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေနဲ့ပေါ့လေကြိုတင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်ပင်ကိုက်လုံးနိုင်ခဲ့တဲ့အခြေအနေမျိုးရှိရလားကော်ဒူညင်းရေဘူးရသုံးသပ်ပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရုတ်နိုင်ငံဘူဟန်မှာယောဂါစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတာပေါ့နော်စတော့ပြည့်အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဧပြီရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ကျွန်တော်တို့ချိန်ရပါတယ်ဆိုတော့အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်သေချာတော့မသိဘူးပေါ့နော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာတော့ပဲမြင်လာတဲ့အနေအထားမျိုးဖြစ်တယ်။တုံတောင်တော့ကူးဆက်လာမယ်၊ကာကွယ်မယ်ဆိုတဲ့အနေအထားပဲယူဆပါတယ်။တော်ဒါပေမဲ့အခုနေ့ဈာမှာတော့လေးလလောက်ကြာတဲ့အခါမှာအကုန်လုံးဓာဏဘောပုံပါပါတယ်။စီဝါရေးလူမှုရေးဒီကြောင်းခီးသွားလာရေးကျွန်တော်တို့ logistic တည်ယူပို့ဆောင်ရေးအစလို့အကုန်လုံးထိသွားတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ပြီးတဲ့အခါကျတော့တည်ဆုံးရတဲ့လူအရေးအတွက်ပေါ့နော်။ဒါတွေရဆလို့ကြည့်လိုက်လို့ရှိရင်လည်းတို့ကိုညားလာတဲ့အနေအထားစိုးရိမ်စရာအနေအထားမျိုးကြီးဖြစ်လာတယ်ပေါ့နော်။ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးလေ။ဟိုတကယ်ဟိုကမ္ဘာအခြားပြည်ပြဿနာကြီးဖြစ်လာပါတယ်က
ြ။ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့ဒီဒေါက်တာရံမျိုးသိရဲ့အမြင်ကိုလည်းသိချင်ပါတယ်ခင်ဗျာ
။ဟိုကျွန်တော်ရဲ့အမြင်ကတော့ဒီ COVID-19 ပေါ့လေ။ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေဒီကျူတင်ပြည့်စုံမှုအပိုင်းမှာကျွန်တော်တို့အားနည်းခဲ့တယ်လို့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟုတ်လားကျွန်တော်တို့ကုသရေးပိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ဟိုကျူတင်ကာကွယ်တဲ့ပစ္စည်းတွေကိုနော်ဒီအစိုးရရဲ့အကြမ်းမရေးဝန်ကြီးဌာနကနေတော့ကျူတင်စုဆောင်ပြီးတော့တော့စနစ်တကျပေါ့လေဒီဖြန့်ဝေထားရှိနိုင်မှုအပိုင်းမှာတော်တော်လေးကိုအားနည်းခဲ့တယ်လို့မြင်ပါလေအဲ့တော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်ကျွန်တော်တို့ဒီဥမာ PPE အပါအဝင်ကျွန်တော်တို့ဟာဒီဟို mask တွေအပါအဝင်နော်အဖက်ဖက်မှာလိုအပ်ချက်တွေအားနည်းချက်တွေတော်တော်လေးရှိတာကိုတွေ့ရပါတယ်အဲအထူးသဖြင့်ဒီအစိုးရစေယုံနေမှာဆိုလို့ရှိရင်လည်းလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့เนาะဒီဆရာဝန်ကြီးတွေကိုယ်တိုင်ကဟိုအသိစိတ်တတ်ရှိရှိနေပေါ့လေเนาะအလှခံတာတမျိုးကိုယ့်အိထဲကစိုက်တာတမျိုးနဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့အခြေအနေကတော့လက်ရှိအခြေအနေပဲလို့ကျွန်တော်ကမြင်ပါတယ်အဲ့တော့ဟိုတကယ်တမ်းကတော့ဟာဒီယောဂါဟာကျွန်တော်တို့နိုင်ငံရဲ့အိမ်ဒီဂျန်တရုတ်နိုင်ငံကနေစပြီးဖြစ်ခဲ့ကူကကျွန်တော်တို့နိုင်ငံမှာတော့လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေတော့လိုအပ်တဲ့အသိပညာပေးမှုတွေတော့လိုအပ်တဲ့စုဖွဲ့မှုတွေကိုစနစ်တကျလုပ်နိုင်ရဲ့မယ်ဆိုရင်တကယ်တမ်းဒီယောဂါကိုကိုယ့်နိုင်ငံကိုရောက်လာတဲ့အချိန်မှာလည်းကိုယ့်ဘက်ကလာအစင်းင်းဖြစ်ပြီးတော့ဖယုတ်ဖျက်ရင်ဆိုင်ရတဲ့အနေအထားမျိုးမဖြစ်နိုင်ဘူးလို့မြင်ပါ
โอเคကိုရမင်းကျေးဇူးပါဆိုတော့ဒီအခုဆိုးရဲထုတ်ပြန်ချက်တွေအရာဆိုရင်ပေါ့လေအခုပြည်တွင်းထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာအကူးတဲ့လူတွေကပြည်ပလာတဲ့လူတွေကအများစု ဆိုတဲ့သဘောမျိုးတွေ့နေရပါတယ်ဆိုတော့ဟိုဒါကလည်းစိန်ခေါ်မှုတစ်ခုလို့ဖြစ်မှာထင်ပါတယ်အထူးသဖြင့်ကျွန်တော်တို့စီမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်များပြန်လာတဲ့အချိန်ဆိုတော့ဒီလူတွေကိုဟိုထိုင်းရသိမ်းရတယ်ဆိုတော့နည်းနည်းဝင်တော့ဝင်ဖို့လည်းမဟုတ်ဘူးလေဆိုတော့ဒီလိုပြပအနေပြန်လာတဲ့သူတွေကိုစစ်တာဆေးတာဒီစောင့်ကြည့်တာမျိုးတွေလို့စီမံနေရတော့ဟိုလက်တလုံးမှာလုံလောက်တဲ့အခြေအနေမျိုးတွေ့ရရလားကော်မီရဲ့
ကျွန်တော်တို့တဲ့အကြီးဆုံးပြဿနာကတော့ဒီထိုင်းနိုင်ငံမှာအခုလို shut down ပေါ့ပိတ်ချလိုက်ရဆိုရင်ထိုင်းရရှိတဲ့မြန်မာအလုပ်သမားတွေဒီဘက်ကိုလုံးရင်းနဲ့ပြန်ဝင်လာမယ်ဆိုတာကဒီမှန်တဲ့တယ်မှာလုံးဝမပါဘူးကျွန်တော်မြင်နေတာဆိုတော့အခုနေထားမှာတော့ဝင်လာတဲ့သူတွေကနေရာပေါင်းစုံကိုပြန့်ကျဲသွားတယ်ပြီးတဲ့အခါကျတော့သူတို့ကိုထိန်းချုပ်ကင်ကွယ်တဲ့အနေထားမှာလည်းဟိုတကြောင်တကာတာတူရတဲ့ပုံစံပေါ့နော်ကိုသိတယ်လို့ဆောင်ရနေကြတဲ့အနေအားဖြင့်ဖြစ်တာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒါနဲ့တဆက်ဆက်တဲ့ပေါ့လေကျွန်တော်မေးချင်တာကတော့ဟိုလူမှုရေးပြဿနာတွေပေါ့နော်ဟိုပြီးခဲ့တဲ့ရက်ကပဲဒီဘန်ကောက်ပို့သတင်းစာမှာသတင်းတစ်ပုဒ်ပါလာတာတွေ့တယ်ဒီဟိုထိုင်းနိုင်ငံကပြန်လာတဲ့မြန်မာတယောက်ကိုသူ့ရွာအဝင်မခံလို့ရွာပြန်ကဟိုတစ်ပင်ပေါ်မှာယာယီတဲထိုးနေရတယ်ဆိုတော့ဟိုသတင်းဘန်ကောက်ပို့မှာရေးထားဖတ်လိုက်ရပါတယ်ဒီလို social stigma ပေါ့လေဒီရောဂါကြောင့်လူမှုရေးအရာဟိုဝိုင်းပယ်တာမျိုးတွေရောဟိုမြန်မာနိုင်ငံမှာဘလောက်ထိခြေခြေပြင်းပြင်းဖြစ်နေလဲကျွန်တော်တို့ချုပ်သတင်းတွေကြားပါတယ်ဒီတက်ဆိုင်ရာအာဏာပိုင်တွေအစပေါ်လေရထဲရွာထဲမှာလက်ခံမှုပိုင်းရဆိုပြီးတို့ဖျောင်းဖျောင်းပြပြပြောနေရတယ်ဆိုတော့အပိုင်းမျိုးတွေရှိနေဆိုတော့ဒီလိုလူမှုရေးပိုင်းအရာစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ရှိသူတွေဘက်ကဘလောက်ထိပြင်ဆင်ထားတာတွေရှိလဲဘလောက်ထိစိန်ခေါ်မှုတွေဖြစ်နေလဲကိုအောင်မြင
်ဒီပြဿနာလည်းကြီးရရကြီးရဆိုတာကဟိုကျွန်တော်တို့ကဒီယောဂအကြောင်းသိပြီးချင်ချာနားမလည်နိုင်ကြီးတဲ့အချိန်မှာပေါ့နော်ဆိုတော့ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြောမယ်ဆိုရင်လူတရာကူးဆက်မှာပေတဲ့ရာခိုင်နှုန်းက300ခန့်လုံး400ခန့်လုံးတော့ပဲရှိပါတယ်အများစုကမသိပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာကအခုအနေထားကဟိုဘာခေါ်လဲတော်တော်ကြီးကိုကြောက်ပြီးရဲ့အနေထားဖြစ်နေတာပေါ့ဗျာဖြစ်နေတဲ့အခါကျတော့ခုနပြောတဲ့ stigma ပေါ့ဟိုဘာခေါ်လဲဒီလူကိုလုံးဝဖယ်ကျင်တာလို့လုံးဝရှုံချတာစသဖြင့်ဒီလိုပြဿနာမျိုးတွေကအများကြီးရှိပါတယ်ဆိုတော့အဲ့ဒီချက်စာလို့ရှိရင်ကျွန်တော်စိုးရိမ်တဲ့ပြဿနာတော့သူတဖြင့်ဒီစီးပွားရေးရိုက်ခတ်မှုပြဿနာဗျာတော့အခုကျွန်တော်တို့ဒီမှာဒီပြဿနာစပြီးတော့ကြုံနေရပဲလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုကိစ္စတွေအဓိကဘာကြောင့်ဖြစ်နေရလဲဟိုကျမ်းမာရေးအသိပညာပေးတဲ့အပိုင်းမှာအားနည်းလို့လားဟိုဘာတွေဒီလိုပြဿနာတွေမကြုံရအောင်ဘာတွေလုပ်ဖို့လိုမလဲကိုရမျိုးသေ
းအဲကျွန်တော်အမြင်ကတော့အခုကျွန်တော်တို့ဒီမှာတိတိတတ်တတ်အားနည်းတာဘာလဲဆိုတော့သတင်းထုတ်ပြန်မှုအပိုင်းမှာအဲ့တော့သတင်းထုတ်ပြန်မှုအပိုင်းကအားနည်းတဲ့အခါကျတော့လူတွေကဟိုကောလာဟလတွေရောကြားတဲ့သတင်းတွေရောဒီပုံမှာယုံကြည်ကြတာတွေများတယ်အဲ့တော့ဘလောက်ပဲဟလာတာဝန်ရှိသူတွေကပညာရှင်တွေကဆရာဝန်တွေကကောလာဟလတွေကိုမယုံပါနဲ့ဟလာမှန်မှန်သတင်းတွေကိုမယုံပါနဲ့လို့ဘလောက်ပဲပြောပြောအောက်ခြေသာမန်ပြည်သူလူထုကြားမှာကအဲ့ဒီသတင်းတွေအဲ့ဒီအတန်တွေကိုအတိုင်းအတာတစ်ခုထိယုံကြည်ပြီးတော့စိုးရိမ်မှုတွေမြင့်တဲ့မြင့်လာတဲ့အနေအထားမျိုးတွေကိုတွေ့ရတယ်အဲ့တော့အဲ့လိုအခြေအနေတွေကိုတကယ်ခရီးရရောကုစားနိုင်ဖို့ကတကယ်ဖြစ်နေတဲ့အခြေအနေမှန်နေကိုအစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနပြည်ချိုင်းဝန်ကြီးဌာနအနေပြီးတော့အချိန်နဲ့တည်ငြိတည်ငြိထုတ်ပြန်ပေးနိုင်မယ်ဆိုရင်အတိုင်းအတာတစ်ခုထိခြေဖြတ်နိုင်နေတယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တုံးနေလူကဟလာတန်း20ကျော်လောက်ရှိတယ်အဲ့တော့တကယ်တမ်းပြောရင်ဒီတည်ငြိတွေဟာလူတွေက Facebook ကနေပဲဒီတည်ငြိတွေကိုသိနေတာဖြစ်အဲ့ဒီအခါကျတော့ဟလာပြည်ချိုင်းဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြေးစီတည်င်းမှန်တွေကိုဗာဆက်တိုက်တင်ပေးနိုင်မယ်ဆိုရင်အဲ့ဒီတည်င်းတွေကိုအကိုအကားပြုတ်ပြီးတော့ဟလာပုဂ္ဂလိကတည်င်းစာတွေတည်င်းမီဒီယာတွေကလည်းစစ်ပွားတည်င်းတွေကိုပြည်သူလူထုကြားမှာထိထိရောက်ရောက်နဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟလာကောလာဟလတွေတည်င်းမားတွေကိုရှော့ချနိုင်ပြီးတော့ပြည်သူလူထုကြားမှာလည်းမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟလာကြောင်းကျိုးစီရုံမှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုအရှော့ချနိုင်လေးပဲလို့မြင်တယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်ပေါ့ဥပမာနောက်ဆုံးဥပမာဖြစ်စဉ်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်မြောင်းအောဘလန်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်းကျိုးစေးရုံပို့ရေးအဒီတင်းကဟိုကျမရဲ့ဝန်ကြီးဌာနရဲ့ Facebook ကလည်းမတွေ့ရဘူး။ပြန်ကြားရေးဝန်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူး။ဒါပေမဲ့သမန်ပြည်သူတွေကြားထဲမှာဒီသတင်းဟာ Facebook ကနေတစ်ဆင့်အကြီးအကျယ်ပြန့်ပြီးတော့ပုဂ္ဂလိကသတင်းစာတွေကဒီသတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံသတင်းပေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဘာပြောင်းနေလဲဆိုတော့ ပြန်တိုင်းဝင်ကြီးဌာနကျန်းမာရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်မှုပျောက်အဲ့ဒီအခါကျတော့ခုနပြောတဲ့ကောလာဟလထုတ်ချင်တဲ့လူတွေဟလာမှမှန်သတင်းလုံးကြံသတင်းလုံးချင်တဲ့လူတွေအတွက်အခွင့်ကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်အဲ့တော့နောက်တစ်ခုကလည်းပါလဲဆိုတော့ဒီပြင်းဒီအချိန်ထိဟလာကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရတဲ့လူအယောက်20ရှိပြီဒါပေမဲ့ဒီပြင်းဒီအချိန်ထိကျန်းမာရေးဝင်ကြီးနဲ့သတင်းမီဒီယာနဲ့မတွေ့ဘူးဒုတိယဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူးပြန်ကြားရေးဝင်ကြီးလည်းမတွေ့ဘူးပြန်ကြားရေးဒုတိယဝင်ကြီးလည်းမတွေ့ဘူးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းသာရှင်းလင်းတဲ့ဒါမျိုးမလုပ်ဘူးအဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျီချင်းဟလာကွန်မြူနစ်စနစ်ကိုကျင့်သုံးတဲ့လာအိုနိုင်ငံမှာတော့မှကျန်းမာရေးဝင်ကြီးဌာနဒုတိယဝင်ကြီးကိုယ်တိုင်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးမေးခွန်းတွေဖြေကြားတာမျိုးလုပ်နေတဲ့ခေတ်ကြီးမှာနော်ဒီမိုကရေစီစနစ်ကိုတွားနေပါလေဆိုတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောဟလာပြန်ကြားရေးဝန်ကြီးရောအချမ်းပါရေးဝန်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့မေးခွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတောက်ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ကိုရရမျိုးသားဒီနေရာမှာသတင်းဟိုအချက်လက်ပြန်ဖြူတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောကြတာတကူကတော့ Facebook ပေါ်မှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆက်ဆွေကြီးရဲ့စာမျက်နှာတစ်ခုဖွင့်ပြီးတော့နောက်လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးတာတွေပြောဆိုတာတွေကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာရောဘလောက်တိုင်းတာတွေဒီလိုဟိုသတင်းဖြန့်ချိန်မှာထောက်ကူဖြစ်မယ်လို့ယူဆလဲ
။အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီ April 1ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲ့တော့လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟလာဘလောက်ထိအချိန်နဲ့တပြေးညီဟလာသတင်းတွေကိုတင်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘလောက်ထိဟလာချေချေပြန့်ပြန့်ထိထိရောက်ရောက်နေတုံ့ပြန်နိုင်မလဲဒါပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုနောက်တစ်ခုကတော့ဒီဟိုမေးချင်တာတော့ဟိုလူတွေကိုဟိုပညာပေးတဲ့အပိုင်းပေါ့လေအခုအချိန်မျိုးမှာဥမာကျွန်တော်တို့ဒီအမေရိကန်မှာဆိုသူဟိုသမတ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုသတင်းစာရှင်းလင်းပွဲမှာထွက်ပြီးရှင်းပြနေရတာရှိပါတယ်အလားတူပဲဟိုတခြားနိုင်ငံတော်တော်များများမှလည်းဒီလိုပဲနေတူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေတာဖြစ်ရှင်းတာလည်းရှိပဲအခုရှိရမြန်မာနိုင်ငံကတော့ဟိုကျန်တဲ့နိုင်ငံတွေလောက်မဆိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါပေမဲ့လည်းဘလူးဝဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာအချက်လက်တွေပေးဖို့လိုအပ်ချက်တွေကလည်းရှိနေတယ်ဆိုတော့ဒီလိုသတင်းအချက်လက်ပဲဖြစ်ဖြစ်လူတွေကိုကျမကြီးရဲ့ပညာပေးတဲ့အပိုင်းမှာပဲဖြစ်ဖြစ်လက်တလုံးစောင့်ရနေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုရင်လုံလောက်တယ်လို့ပြောနိုင်ရလားကိုမြင့်။အ
ဲဒီလိုဗျဟိုကျွန်တော်ဒီတလုံးမှာဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်။ဆိုတော့ဒီလိုကာလမျိုးမှာအရေးကြီးတာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါ။တော့ဥဆောင်ရဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုံနေတဲ့လူတွေရဲ့ဈာထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်။ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေက trust ပြောနေရတယ်မဆိုးရင်ဘူးပစ္စည်းတွေအလုံးလောက်ရှိပါလေနောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်သားသားလုပ်ပေးမယ်စသဖြင့်ပေါ့ဗျာဆိုတော့ဒါတွေပြောရတယ်ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာအဲ့လိုပြောသလားဆိုရင်ဒီခေါင်းဆောင်ပိုင်းကအောက်ခြေနဲ့အဆက်အွယ်ကဟိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရတယ်ဗျာတော့အခုဒေါ်အောင်ဆန်းစုကြည်ကသူတို့မချသေးခင်ကကျွန်တော်တို့ဟို Facebook page ထောင်းတယ်ပေါ့ဗျာအောက်ခြေနဲ့ပို့ပြီးတော့ဟိုလောလောကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပိုတက်လာအောင်ဘယ်လိုလုပ်ပြင်လဲပေါ့နော်ဆိုတော့နောက်တစ်ခုကကျတော့လိုအပ်နေတဲ့အောက်ခြေမှာကြာဥမာငတ်နေတယ်ငတ်နေတဲ့အခါမှာကျတော့ခေါင်းဆောင်လုပ်နေတဲ့လူကဟိုပါဇက်နဲ့သီးခံကြပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအခြေအနေမှာတော့တကယ်လက်တွေ့ရုပ်ဝတ္ထုပစ္စည်းတွေလည်းလိုက်လာဖို့လိုမဲ့အနေအထားတွေရှိပါတယ်က
ဟုတ်ကဲ့ဟိုနောက်တစ်ပိုင်းอ่ะပေါ့လေဒီသတင်းချက်လေးတွေထုတ်ပြန်တဲ့အပိုင်းနောက်ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီရဲ့ဘိုင်းမှာပဲကောင်းသူကြီးလည်းတွေ့လိမ့်မယ်ထင်ပါတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာဒီ video တွေထွက်လာတာတွေ့ပါတယ်ဟိုကျမ်းမာရေးဝန်ထမ်းတွေကဒီပြန်လာတဲ့သူတွေကိုဟိုဟိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်လက်ပေါ့နော်ကိုယ့်အကူဟိုဟိုတန်းတန်းများအိမ်ထဲမှာနေဖို့ဆိုပြီးတော့ပညာပေးတာမျိုးနောက်ပြီးတော့ဟိုလမ်းဟိုသွားတဲ့လာတဲ့လူတွေကိုလမ်းမှာကျမ်းမာရေးကစစ်တာဆေးတာမျိုးတွေကိုဒီသက်ဆိုင်ရာလူပေါ့လေကာယကံရှင်တွေကရရန်ပြပြနဲ့တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူကျမ်းမာကျမ်းမာရေးအသိပေးနိုင်မှုအပိုင်းကဟိုအားနဲ့ဟုတ်လို့ညာပြောနိုင်တယ်လားအခုကဘယ်လိုပြောမလဲလူတွေရဲ့ပူပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်ဆိုတော့ဟိုဒါတွေကပညာပေးတဲ့လူတွေမှာလုံနေရလားဒါမှမဟုတ် public ဘက်ကအများပြည်သူဘက်ကဒါနဲ့ပတ်သက်လို့ဟိုနားလည်မှုပိုင်းတွေအားနည်းနေရလားဘသူဘက်ကလိုအပ်ချက်တွေရှိနေလဲ
ဟုတ်ကျွန်တော်မြင်တာဒီလိုပါအခုတလုံးမှာပေါ့နော်ဆိုတော့ FM radio ဖွင့်လိုက်လို့ရှိရင်လည်းဒီသချင်းတွေကြားပါတယ် Now you mean that you have to like machine, Tamil Bakayo, the Yabakayo, who are the Pina Bifudio, the Roche, the Pinyani, Lola, and it has Shiba. She be managed on Minara, or Auchi, Pizue, or Kayu Jabo, that Chichin Yang Lamalavo, no? So I don't know, Jonathan, and then they change your own medicine. So the Chukisari Maro, Anazele, Tomu, Luan, 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 Luan.
So now to buy, you know, sooner in our or see why buy mono, goosey, long and any payer, not a lesson only on the payam and lala in the shin. Now, look the money who young mass away, or Taina Chibi, Lose, or Lulum Pinia, she. So the Kushira, Daria, Nangan Romia Male, Joanna Piatanava, the American Maramave, the Lulum Topanji, Downelu, or Chalten Chalten Shears with Gibatamave, the Rintopian Tower, or Don Sansuchi, the Machali, Noma. Mingone Maro, Tupio Tara Shibare, the CYA, TM Nezon Pio, Season Tare, Lua Solunganu, Ching with Pira Mu, not Lutumario, Luca Pino, Season Tara Mu, Shires of Pio Vareo, a Tese Seasonero Matia Bodi. Diamond Nemaning and Matkushira, Nagoria, Lumupuloni, Lu Sima Muria, Tele Akonam Hodo, a cool leshi Jonia Chinine, Lonai Mamla, so Dilupiatana Muri Jonaio, Bari Pinsent Tau Lumelu, Guya Mutin Usale.
ခုလက်တလို့အခြေအနေမှာကျွန်တော်တို့ဒီကိုဗစ်ပေါ့လေနိုင်တီးပေါ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်မတန်မှဆိုးရိမ်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ့လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအကျပ်သေးတွေကလည်းရှော့တွက်လို့လုံးဝမရတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တလို့ကျွန်တော်ဟဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်သွားလာနေတဲ့အချိန်မ
ါလေ
အဲ့တော့အရင်တော့ဟလာ4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ1000လောက်ကိုမနည်းရှာနေရတဲ့အနေအထားမျိုးဖြစ်သွားတာကိုတွေ့ရတယ်အဲ့တော့တချို့ဆိုရင်ဟလာကားပြန်အပ်တယ်တချို့ဆိုရင်ဒီကျွန်တော်တို့အုံနာချင်းကို short အညှိနှိုင်းရတာမျိုးတွေဖြစ်လာအဲ့တော့ဒါ taxi မောင်းနေဆိုတဲ့လူတွေဟာစိတ်ပြီးကြက်တဲ့အထဲမှာမပါဘူးအများစုပါနော်အဲ့ဒီ taxi မောင်းတဲ့လူတွေလည်းကြက်တဲ့လက်လုံးလက်စားတွေရှိပြီးတယ်အဲ့တော့အုတ်ချေလက်လုံးလက်စားတွေတနေ့လုံးမှတနေ့စားရမယ်ဟလာဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ခွဲ့နိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေကတနေ့လုံးမှသူတို့ရဲ့ဘဝတနေ့စားရမယ်အဲ့တော့သူတို့နေ့စဉ်စားတော့ဖို့အတွက်ကဘလို့လုံးမှာလဲအဲ့ဒါကြီးမားတဲ့စိတ်ခေါ်မှုတစ်ခုဖြစ်လာအဲ့တော့အစိုးရအနေနဲ့ဟလာဒီတနေ့လုံးတနေ့စားရတဲ့အတွက်ဘလို့စိတ်ဆင်းမလဲအဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာဟလာရေးဖို့အခြေအနေမှာနော်ဒီခုနပြောတဲ့ဆင်းရဲမွေးတည်မှုဓာတ်ကိုခံရတဲ့ပြည်သူတွေအတွက်ကိုဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကဟလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟလာစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးမယ်ဆိုတာဒါကြိုးစားမယ့်ကိစ္စ။အဲသို့တော်လည်းပဲဒီချင်းငွေထုတ်ပေးမယ့်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းစဉ်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့နော်ခက်ခဲနေမယ်ဆိုရင်ဒီချင်းငွေအပေါ်မှာနော်ဟိုလုပ်ငန်းရှင်တွေရဲ့စိတ်ဝင်စားမှုကကျော့ကျသွားနိုင်လို့မြင်ပါအဲ့တော့တကယ်တမ်းကတော့ဟလာအစိုးရကြီးရွယ်တာလေဟိုလုပ်ငန်းရှင်တွေလာစားပေးနိုင်မှုကြီးရွယ်တယ်ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းငွေမျိုးတွေကိုဟလာဟိုပုံမှန်လုံရိုးလုံးရှင်စနစ်တွေကျော်ဖြတ်ပြီးတော့အချိန်တိုအတွင်းမှာထိထိရောက်ရောက်နဲ့အချင်းငွေထုတ်ချေးနိုင်ပြီးတော့အဲ့ဒီခုနပြောတဲ့သူတို့ရဲ့ဝန်ထမ်းတွေကိုအခုဧပြီလမှာစပြီးတော့ဒါစားပေးနိုင်မဲ့အနေအထားမျိုးရောက်အောင်ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်နော်တကယ်လဲနောက်တစ်ခုကအစိုးရကနေလုပ်ငန်းရှင်ကိုထုတ်ချေးလိုက်တဲ့ငွေတွေဟာနော်တကယ်ဘလို့သုံးလဲဆိုတာကိုလည်းအစိုးရကနော်ပွင့်လင်းမြင်သာမှုရှိရှိကြည့်နိုင်လို့လိုပါတယ်အဲ့လိုမဟုတ်ဘဲနဲ့ဟလာလုံငန်းရှင်ကအစိုးရစီကငွေချီးပြီးတော့တကယ်တမ်းဟလာသူ့ဝန်ထမ်းတွေအတွက်လာစားပေးဖို့မဟုတ်ဘဲနဲ့အခြားအခြားသောအကြောင်းတွေအတွက်သုံးရမယ်ဆိုရင်ဟလာဘလို့အရေးယူမလဲဘလို့ထိန်းချုပ်မလဲဆိုတဲ့ကိစ္စကလည်းအရေးကြီးတယ်လို့မြင်ပါအဲ့တော့လုံငန်းရဲ့ရပိုင်းကကျွန်တော်ဗီယက်နမ်နိုင်ငံရဲ့အစီအစဉ်လေးတစ်ခုကိုကျွန်တော်ဖတ်ကြည့်မိတဲ့အခါမှာဗီယက်နမ်နိုင်ငံမှာလည်းပဲသူကဧပြီ၊မေ၊ဇွန်၃လကိုသူတို့နော်ဟိုအစိုးရရဲ့ဘတ်ဂျက်ထဲကနေကျွန်တော်မှတ်မိတလို့တော့ဟိုအမေရိကန်ဒေါ်လာဟိုဘီလီယံနဲ့ချီသုံးပြီးတော့သူတို့ကြားကန်မှုပြင်ဆင်ထားပါတယ်။သ ဲ့တော့ဆိုလိုချင်တဲ့သဘောကတော့ဟောအလုံးလက်မဲ့ဖြစ်သွားတဲ့သူတွေကို၃လအစိုးရကထောက်ပံ့ရေးပေးဖို့ဆိုတဲ့အစီအစဉ်ကိုဒီအနေမှာလည်းရေးဆွဲထားပါနောက်ပြီးတော့တနေ့လုံးတနေ့စားခေါင်းရွက်ဖြတ်ထိုးဟလာအောက်ခြေအလုံးသမားတွေကိုလည်းပဲ၃လတိတိအစိုးရကနေဓာတ်စင်အထောက်ပံ့ပေးဖို့ဆိုတဲ့အစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေပါတယ်။အဲ့တော့အဲ့လိုအစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေတယ်ကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာလည်းစဉ်းစားနေတဲ့အခြေအနေမျိုးမှာကျွန်တော်တို့နိုင်ငံရဲ့စဉ်းစားချက်တွေကိုကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့သိရကြားရသလောက်ကဝေဝါးတွေပဲဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်တော့စီးပွားရေးပိုင်းအရာပို့ပြီးတော့ကျွန်တော်ကတော့စိုးရိမ်မှုရှိတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။ဟုတ်ကဲ့ဆိုတော့စီးပွားရေးအပိုင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်ရောအခုဒီလောက်အခြေအနေကြီးကဝင်နေအားနဲ့မျှပါမလားကျွန်တော်တို့ဟိုဒါရီအတွက်ကိုဘာတွေများတကယ်ဟိုလုပ်ဖို့လုပ်မလဲကောင်းမင်းရဲ့
အထူးသဖြင့်ညာကိုကျွန်တော်တို့ဒီမှာ CMP ခေါ်တော့ဗောနော်အထက်ချုပ်လုပ်ငန်းကြီးရှိရတယ်ကြီးရတာကျွန်တော်အဲ့ဒီအထက်ချုပ်လုပ်ငန်းကြီးမှာဒီကျွန်တော်တို့ဟိုလုပ်နေတဲ့လုပ်သားရေကြော်တာ၅သိန်းလောက်ရှိပါတယ်ကြီးရတာကျွန်တော်သူတို့ချုပ်တဲ့အခြေတွေကအရင်အစောပိုင်းတော့ကတော့တရုတ်ပြည်ကကုန်ရမ်းမလာလို့ဗောနော်အခုတရုတ်ပြည်ကကုန်ရမ်းရောက်လာတော့လေပြဿနာကဥရောပနိုင်ငံတွေကိုတိုက်ကစီးပွားရေးထိနေတော့သူတို့ကဘာကောင်းလဲအရင်မှားထားတဲ့အမှားတွေပြန်ဖျက်သိမ်းတာတွေရှိတယ်။အဲ့ဒီနေရာမှာတော့ပိတ်မကြခင်တော့ပါပဲဒီလုပ်ငန်းတွေရဲ့ဖြစ်စရာလည်းလုံးလောက်ကရပ်သွားဖို့ရှိတယ်။ရပ်သွားမယ်ဆိုလို့ရှိရင်ဒီလူတွေကဘယ်လိုကြွေးမလဲဘယ်လိုစားမလဲပေါ့နော်။ဒီလိုပြဿနာတွေလည်းရှိလာပါတယ်။ဆိုတော့အဲ့တော့သူများနိုင်ငံတွေမှာတော့ဟိုဒီလိုလူတွေအတွက်ကိုကျွန်တော်တို့အနည်းဆုံး3လ4လဟိုပြဿနာတွေမတက်အောင်ကြွေးရဖို့လုပ်ရဆိုတော့အနေအထားမျိုးတွေရှိရပါတော့ကျွန်တော်တို့ try လုပ်ရတော့တွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတော့အခုချိန်ကြီးအဲ့လိုစဉ်းစားချက်ကသိမတွေ့ရသေးဘူးလို့ပြောရမယ်နောက်တစ်ခုကကျတော့ဒီခုနပြောတဲ့အလုပ်သမား5သိန်းလောက်ပါလား3သိန်းလောက်ကအလုပ်လည်းမဖြစ်ပါဘူးဆိုရင်ကျန်တဲ့ဟိုအငတ်ကြီးဆိုင်ရောက်မှုပါညာပြဿနာပေါင်းလို့ရှိနိုင်တယ်လို့ထင်တယ
်ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းပေါ့လေဟိုအခုဒီအမေရိကန်မှာတော့မှာပဲအခုဒီတစ်ပတ်ထဲမှာပဲသူတို့ကြီးညာသွားပါတယ်အလုပ်လည်းမထောက်ပံ့ရေးလျှောက်တဲ့လူတွေပေါ့လေအလုပ်လည်းမဲ့ထောက်ပံ့ရေးလျှောက်တဲ့ဆိုဒီမှာတော့ဟိုအလုပ်ကနေပြုတ်သွားတဲ့လူတွေနောက်အလုပ်ကနေနားထားတယ်ဆိုရင်ဒီမှာထောက်ပံ့ရေးခံစားမှရှိတာဟိုရှိတော့အခုအဲ့ဒါဟိုခံစားမှတောင်းတဲ့လူတွေကဟို6သန်းနဲ့6သိန်းတောင်ရှိတယ်ဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီမှာတော့တစုံတရာဒီလူတွေကအထိုက်လျောက်တော့ထောက်ပံ့ရေးတွေသူဟိုယာယီခံစားဝင်နေရှိနေသေးတယ်ဆိုတော့မြန်မာပြည်မှာဒါမျိုးတွေလည်းမရှိဘူးဆိုတော့ဟိုပေါ့လေနောက်ဆက်တွဲရောလူမှုရေးရပြဿနာတွေဥမာနောက်ဆုံးစာဝန်တွေချက်တင်နေဆိုမဟုတ်တဲ့ဘက်ကိုဥတီသွားတဲ့အပိုင်းမျိုးတွေရောဒီလိုမျိုးပေါ့လေလူမှုရေးရနောက်ဆက်တွဲဖြစ်လာနိုင်တဲ့ဆိုးကျိုးတွေရောဘလောက်များမြင်မိလဲကောင်းမင်းရဲ
့ဥမာဆိုပါသေးဗျာကျွန်တော်တို့ဒီမှာပြောကြတယ်ဗျာဟိုရှင်ပိတ်ကျွဲလောက်ပေါ့နော်ဆိုလိုတာကဗျာဟိုတတိယစင်းရဲသွားလို့အလုံးမလုံးရလို့ကပြဿနာမဟုတ်ဘူးဗျာဒီလိုတစ်နေ့လုံးတစ်နေ့စားတွေလုပ်ငန်းကိစ္စတွေအကုန်ရပ်ကုန်နေဆိုပါလို့ကျွန်တော်ချင်းနဲ့ဘာနဲ့တော့စားမလဲပေါ့နော်ကျွန်တော်တို့အတွက်လူကြီးအားကြားမှုကိစ္စစဉ်းစားနေတယ်လို့ချင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံတော်အစိုးရတွေမှာလည်းဟိုပြောမယ်ဆိုလို့ရှိရင်ညာသူတို့က budget ရှိတာပေါ့ညာဝင်ဝင်နဲ့ထွက်ဝင်ညအောင်သုံးလာမျိုးပေါ့ဆိုတော့ဒါပေမဲ့နိုင်ငံတော်တော်များများကသူခေါ်တဲ့ stimulus package ပေါ့ဒီလိုကြာဆင်းနေတဲ့အနေအထားမှာပါဘယ်ဖြစ်ဖြစ်ဟိုကျွန်တော်တို့ပတ်စံကိုချသုံးရတော့မယ်ဆိုတဲ့အနေအထားမျိုးပေါ့ဗျာအကျိုးသိခံပြီးတော့သုံးရတော့မယ်အနေအထားကိုလူတွေမသိအောင်ကြည့်ရတော့မယ်အနေအထားမျိုးတွေဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလည်းပေါ့လေဒီစီးပွားရေးနဲ့ပဲဆက်ဆက်ပါတယ်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုကိုအတည်ပြုလိုက်တဲ့အချိန်မှာပဲဟိုလူတွေကအလူရဲ့ဈေးဝယ်ရာတွေစုဆောင်းတာတွေမျိုးတွေကြုံခဲ့ရတယ်ဟိုဒါမျိုးတွေကဟိုနိုင်ငံတော်တော်များများမှလည်းဟိုကြုံခဲ့ပြီးပါပြီဟိုတရုတ်နိုင်ငံအစားအမေရိကန်အစုံပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကုန်ပစ္စည်းပြတ်တာမျိုးဈေးတက်တာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကြုံရနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်ဖို့အစဉ်အသိအချိန်တွေမှာဘယ်လောက်ထိများရှိလဲကောင်းမင်းရဲ့
ဒီလိုပါကျွန်တော်တို့နိုင်ငံကစဘာစိုက်ပြုတဲ့နိုင်ငံဆိုတော့ရေမူကအဖြစ်တော့ဟိုဆန်စဘာပို့လျံတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့လေစဘာကဟိုစိုက်မယ်ဆိုလို့ရှိရင်တက်တန်းတူရယ်ဗျ3လလောက်တည်းမှာနောက်ထပ်စဘာတဲ့ထပ်ထွက်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်အတွက်ကကျွန်တော်တို့မစိုးရရဘူးဆိုတဲ့အနေထားပါဆိုတော့ဒါပေမဲ့လေပြဿနာကဘယ်လိုဖြစ်တတ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါမှုဆိုတဲ့ဟာကအထူးသဖြင့်ဒီ mismanagement ပေါ့ဗျာစီမံခန့်ခွဲမှုလွဲတဲ့အချိန်မျိုးတွေမှာဒီခုနစာနာရေးခါရှာပါဘူးတွေဖြစ်တာပဲနောက်တစ်ခုကကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့ကလှုပ်အားရှိရယ်လုပ်နိုင်နေဒါပေမဲ့လှုပ်ရှားလှုပ်တွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့အဆမရှိတော့ဘူးเนาะဆိုတော့ဒီလိုနေသားတွေကြုံရတတ်တယ်ဆိုတော့အဲ့လိုနေသားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်ထားသလားဆိုလို့ရှိရင်အခုချိန်ကြီးတော့ကျွန်တော်မတွေ့သေးဘူးဗျာ
ဟုတ်ကဲ့ကောင်းသူငယ်အခုလို့ဆွေးနွေးပြတဲ့ကျေးဇူးပါ Pawan Sunu ke jare Myanmar Yee Thong Tat Thu Dr. Yam Myo Thee U Aung Thung Nyin ne Tatat Shin ne A Lo le Thu Chee Su Tu Ma de Sine Ne Sunu Kan Season Go Lo View Myanmar Ba Ye Sine Ne Nya 9 Nai Kan Ni Sine Nai Thee Season Ne Tineung Ni Ne Ma Ne 6 Nai Kan Ni 9 Nai Thee Season Ne Ma Na Sin Nai Ma de Chano Aung Lin U Ba Khmyar